ရင်းညာတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ဖို့နောက်ပြီးမီဒီယာတွေကိုဝင်ရောက်သတင်းရယူခွင့်ပြုဖို့မြန်မာနိုင်ငံခီးစဉ်အတွင်းမှာတိုက်တွန်းသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲကပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ရင်းညာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့ပြီးအမေရိကန်ရဲ့အကူအညီအစ်ကိုကြေညာခဲ့ပါတယ်။မတ်တင်ကြီးထက်ကပြောပြပေးပါအောင်ဗျာ
။ဟုတ်ကဲ့ပါရှင်။အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အုပ်ချုပ်ရေးမှူး Mark Green ကရိုဟင်ဂျာလူနည်းစုတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ဖို့ဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်တာပါ။ဒါပြင်လူသားချင်းစာနာကူညီမှုဝန်ထမ်းတွေနဲ့မီဒီယာတွေကိုဝင်ရောက်ခွင့်ပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုမထွက်ခွာခင်ဒီကနေ့ဘင်္ဂလားဒေ့ရှ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ USAID ရဲ့အုပ်ချုပ်ရေးမှူး Mark Green ကအခုလိုပြောဆိုခဲ့ပါတယ်
။ Dear as when I go to Burma later today,My principal goal is to listen, to learn, to observe.
မြန်မာနိုင်ငံကိုရောက်တဲ့အခါမှာတော့ကျွန်တော်အနေနဲ့နားထောင်လေ့လာပြီးသုံးသပ်နိုင်အောင်ကြိုးစားသွားမှာပါ။နောက်ကျွန်တော်တို့တွေ့ခဲ့မြင်ခဲ့သိခဲ့တာတွေကိုနိုင်ငံသားရေးဝန်ကြီးနိုင်ငံသားရေးဝန်ကြီးဌာနကိုပြန်လည်တင်ပြပါမယ်။အဲနောက်ကျွန်တော်တို့အနေနဲ့ရေရှည်မှာပို့ပြီးတော့ချင့်ကပ်ဆောင်ရွက်လာနိုင်မယ်။အကောင်းဆုံးချင့်ကပ်ဆောင်ရွက်သွားမှာပါလို့ USA အကြီးအကဲကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။မနေ့ဗုဒ္ဓဟူးနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရိုဟင်ဂျာတွေကိုလှိုက်လိုက်လဲလဲကူညီလက်ခံပေးတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုကျေးဇူးတင်တဲ့အကြောင်းရိုဟင်ဂျာတွေထာနေပြန်ရေးအတွက်ကတော့ဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဖြစ်ပြီးဆန္ဒအလျောက်သာဖြစ်ရမယ်ဆိုတာကိုလည်း USA အကြီးအကဲကထပ်လောင်းပြောဆိုခဲ့ပါတယ်။ဒီသတင်းပတ်ဘင်္ဂလားဒေ့ရှ်နိုင်ငံသုံးရတာခီးစဉ်အတွင်မှာတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းကိုယ်တိုင်တွားရောက်ခဲ့တာပါဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့လိုအပ်ချက်တွေနောက်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေနဲ့စစ်ပွဲတွေဖြစ်နေတဲ့ဒေသကလူတွေအတွက်အမေရိကန်ဒေါ်လာ44သန်းအကူအညီထပ်ပေးဖို့လည်း USA အကြီးအကဲကကြေညာခဲ့ပါတယ် USA အကြီးအကဲ Mark Green ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကကုတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းခီးစဉ်အတွင်းမှာထောက်ပံ့ကြေထပ်ပေးမယ်အကြောင်းကိုကြေညာခဲ့တာပါမြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံကအိုအိမ်ဆွတ်ခွာထွက်ပြေးရသူတွေအပေါ်အမေရိကန်ရဲ့ထောက်ပံ့မှုစုစုပေါင်းက2018ခုနှစ်ဘဏ္ဍာနှစ်အတွင်းမှာဒေါ်လာ296သန်းကျော်အထိရှိပြီဖြစ်ကြောင်းလဲဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ် USA ကနေတဆင့်စီမံခန့်ခွဲမဲ့အမေရိကန်ရဲ့ထောက်ပံ့ကြေးအသစ်ကိုတော့ကော့ဆက်ဘဇာဒေတာတဝန်းအရေးပေါ်ဆက်နက်ရိက္ခာထောက်ပံ့ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကရခိုင်ရှမ်းနယ်ကချင်ပြည်နယ်တို့ကလက်ရှိဖြစ်နေတဲ့ပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်ချရတဲ့တန်းနဲ့ချီတဲ့ပြည်သူတွေအတွက်အရေးပေါ်အထောက်အကူအတွက်လည်းအသုံးပြုမှာပါအရေးပေါ်ဆန္ဒရိတ်ခါအာဟာရထောက်ပံ့မှုအမိုးအကာကျန်းမာရေးစောင့်ရှောက်မှုစတာတွေပါဝင်ပါမယ်ရှင်